မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါ။ဒီတစ်ပတ်အတွက်ပထမဆုံးတင်ပြခြင်းတဲ့စာကတော့ Trigan Data တိုင်းလောက်ခံအမှတ်၈တက်ထိန်တက်ခွဲကရဲမေတအူး RFA ကိုပေးပို့လာတဲ့စာပါ။သူတို့တက်ထဲမှာအကျင့်ပြတ်ချစားပြီးကြီးနိုင်ငယ်ညင်းမတရားအနိုင်ကျင့်နေတဲ့အကြောင်းထုတ်လွှင့်ပေးပါဆိုပြီးတော့ပြောပြလာတာပါ။ပေးပို့တဲ့ဖုန်းနံပါတ်နဲ့နာမည်ကိုလျှို့ဝှက်ပေးထားဖို့ဒီစာပေးပို့သူရဲမေကတောင်းဆိုထားပါရယ်။သူပေးပို့ပြောပြလာတဲ့အကြောင်းကတော့သူတို့တက်ထဲမှာအနေကြတဲ့တက်ရေးပိုကြီးဆိုသူတို့ကတတက်လုံးကိုချဲလဲနေလို့ပါတဲ့ဒီကျိုင်းတုံမျိုးအဝင်အထွက်ဂိတ်မှာအလဲကျစနစ်မဟုတ်ဘဲနဲ့စစ်တီနှစ်ဦးကိုပဲနှစ်ပေါက်အောင်ထားထားတယ်တက်ကိုပြန်မလာခိုင်းပဲအဲ့ဒီဂိတ်မှာပဲပတ်စံရတဲ့အလုံးမှန်သမျှလုတ်ခိုင်းထားပါတယ်တဲ့တက်ဆွဲတွေမှာတာဝန်ထမ်းဆောင်နေတဲ့စစ်တီတွေဆိုရင်လဲတလကိုကြက်သုံးသိန်းမဖြစ်ဖြစ်အောင်ရှာကြံပြီးပေးသွင်းနေရပါတယ်တဲ့တက်သေးကခိုင်းလို့ကောင်းတဲ့ဒီအစင်ပြေတဲ့စစ်တီတချို့ကိုလည်းမကြာခဏဆိုသလိုကားမောင်ခိုလုတ်ခိုင်းနေတာတွေရှိပါတယ်တဲ့တက်ပိုင်မြေတအေကနှီးပါကိုလည်းကိုကျိုးအတွက်ရောင်းစားထားပြီးတော့တက်တွင်းကရေမီဝင်တန်းနှစ်ယောက်စာလစာကိုလည်းဝင်တန်းခတ်မထားဘဲနဲ့ပြည်သူဗန်တာငွေကိုထုတ်စားနေတာနှစ်ပေါင်နေပါပြီဒီအကြောင်းတွေအထက်လူကြီးသိအောင်ထုတ်လွှင့်ပေးပါကျေးဇူးတင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်လက်ပြီးဒဝဲဘက်ကပြေးပို့လာတဲ့စာကိုတင်ပြပါမယ် RFA ရေကျွန်တော်ကဒဝဲခရိုင်လောင်းလုံမြို့နယ်ကပါဒီလောင်းလုံမြို့နယ်ကြောက်စင်ကျေးရွာအုပ်စုသဘောစိတ်ပြင်ကြီးကျေးရွာတွေမှာဖြစ်နေတဲ့အခြေအနေကိုပြောပြခြင်းလို့ပါအဲ့ဒီကျေးရွာအုပ်စုကအကြောင်းတွေမှာကျောင်းသားတွေကျောင်းမတက်ရတာလဲတော်တော်ကြာနေပါပြီကျောင်းအနီးကမူးယစ်ဆေးတွေရောင်းဝယ်သုံးဆွဲနေတဲ့သူတွေကဘယ်သူကမှလူမထင်ကြတော့ပါဘူးအခုကပြင်ကြီးကျောင်းထဲမှာကျောင်းသုံးပစ္စည်းတွေနောက်ဒီကျောင်းခန်းထဲကပန်ကာတွေကအစာခိုးယူနေကြလို့ဘာမှရစရာမရှိတော့ပါဘူးဗျာပြောပြန်ရင်လဲဘသူ့ကိုအပ်ထားတာမို့လို့လဲဆိုပြီးတော့ရန်ရှာခံရပါတယ်တဲ့စာတင်ကျောင်းကိုဒီလိုလုပ်တာတကယ်ရင်နာရပါတယ်ဗျာကျေးဇူးပြုပြီးတော့ဒီအကြောင်း RFA ပေးစာပြန်စာကနေထုတ်လွှင့်ပေးပါလုံခြုံရေးအတွက်အကောင့်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ်2392353418ကိုဆက်သွယ်နိုင်ပါတယ
်အခုတစ်ခါတင်ပြချင်တာကတော့ရေစကြိုဒေသခံတွေကြုံနေရတဲ့အခက်အခဲအကြောင်းရင်ဖွင့်လာတဲ့စာပါ RFA ခင်ဗျာကျွန်တော်ကရေစကြိုမြို့နယ်က RFA ရဲ့ပြည်သက်တူပါရေစကြိုမြို့နယ်မှာစစ်ကောင်စီခန့်ထားတဲ့ဒီမြို့နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့နဲ့မြို့နယ်လဝကယုံကပြည်သူတွေစီကပတ်စံတွေမတရားရယူနေကြတဲ့အကြောင်းတာဝန်ရှိတဲ့စစ်ကောင်စီအကြီးအကဲတွေသိရှိအောင်တင်ပြပေးပါခင်ဗျာဆိုပြီးတော့ပေးပို့လာတာပါပြည်သူတွေမှာခရီးသွားရင်မပုံတင်ကတက်တန်းကြော်နေတာတို့မပါတာတို့ဆိုရင်တချို့ဂိတ်တွေကပတ်စံ4000 5000အထိငွေညစ်ကြပါတယ်တဲ့ဒါကြောင့်မို့ရေစကြိုမြို့နယ်မှာမပုံတင်လဲတဲ့သူတွေအသစ်လောက်ကြတဲ့သူတွေကမြို့နယ်စီမံရုံးရဲ့ထောက်ခံစာလောက်ကြရပါတယ်အဲ့ဒီထောက်ခံစာတရွက်ကိုအရင်ကတထောင်တောင်းတာပါအခုကျတော့တရွက်ကို9000အထိပေးကြရပါတယ်တဲ့မြို့နယ်လဝကယုံဆိုရင်လဲမှတ်ပုံတင်အစ်စ်လောက်တဲ့အခါ9000လောက်အထိပေးရင်နေချင်းပြီးလုပ်ပေးပါတယ်မပေးနိုင်တဲ့သူတွေကျတော့ဒီနှစ်ပတ်သုံးပတ်ကနေတစ်လလောက်အထိကြာအောင်အချိန်ဆွဲထားပါတယ်တဲ့ဒီလိုမျိုးခစ်ဆိုးစနစ်ဆိုးကိုအကြောင်းပြုပြီးတော့ပြည်သူတွေကိုနီးအမျိုးမျိုးနဲ့နှိပ်စက်နေတဲ့ရေစကြိုမြို့နယ်ကမြို့နယ်စီမံနဲ့လဝကအကြောင်း RFA ပေးစာကန္တာမှာဖော်ပြပေးစီလိုပါတယ်ခင်ဗျာဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့လုံခြုံရေးအရနာမည်မဖော်ပြဘဲတင်ပြလိုက်ရပါတယ်ရှင
် RFA ကိုစာရေးပြီးပေးပို့ခြင်းနဲ့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
ခုဆက်ပြီးတော့လုံခြုံရေးအရာအမည်မဖော်လို့သူ RFA ပြည်သက်တူဂျီမေးကနေတဆင့်ပေးပို့လာတဲ့စာကိုတင်ပြခြင်းပါတယ်။စာထဲမှာတော့အခုလိုရေးထားပါတယ်။မင်္ဂလာပါ RFA ပြည်သူသတင်းဌာနခင်ဗျာ။ကျွန်တော်ကမန္တလေးက CDM ကျောင်းသားတူပါ။ကျွန်တော်တို့လျှက်စစ်မီးနဲ့ပတ်သက်ပြီးအခက်အခဲများစွာကြုံတွေ့နေပါတယ်။ကျွန်တော်တို့ကမီတာ300ချွေတာတလောက်မီတာကကြတော့ပို့ပြီးတော့အတောင်းခံနေရပါတယ်တဲ့။အရင်ကမီတာဖက်ရင်အိမ်ထဲကိုလာစစ်တယ်အခုကျတော့အိမ်အပြင်ကနေပဲမီတာလမ်းဖက်ပါတယ်မီတာကိုလည်းမတန်တဆတောင်းကြပါတယ်တဲ့လျှက်စစ်မီအပြည့်ဝပေးလားဆိုတော့လည်းမပေးကြပါဘူးတရက်ကိုအနည်းဆုံး6နာရီအထက်ပြတ်ပါတယ်4နာရီလား4နာရီပြတ်သဘောနဲ့ပါဒီအကြောင်းနဲ့ပတ်သက်ပြီးတော့လာမဲ့ပေးစာပြန်စာအစီအစဉ်မှာကျွန်တော်စာကိုထည့်ပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ် နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။